တိုင်းရင်းသားစည်းလုံးညီညွတ်ရေးအတွက်ပါဝင်ကြဖို့နဲ့အချောက်တရားကင်းကြဖို့ရှမ်းပြည်မြောက်ပိုင်းတိုင်းနီနယ်ကလူထုကိုဒေါအောင်ဆန်းစုကြည်ကဒီကနေ့တိုက်တွန်းလိုက်ပါတယ်။ဒါအပြင်လည်းမြမဒီမိုကရေစီအရေးအတွက်တပ်မတော်နဲ့ပြည်သူပူးပေါင်းရင်မြန်မြန်ဆန်ဆန်တိုးတက်လာမယ်လို့လည်းပြောပါတယ်။ရှမ်းပြည်နယ်ကိုနှစ်ရက်ကြာခီးစဉ်ဖြစ်နေရောက်နေတဲ့ဒေါအောင်ဆန်းစုကြည်ကဒီကနေ့ဒုတိယနေ့ဖြစ်နေလာချိုမြို့ကတက်သူကျောင်းသားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒီကျောင်းကိုတော့မသိင္ကြီးထက်ကဆက်သွယ်မေးမြန်းထားတာပါရှင်။
ဟုတ်ကဲ့ပါရှင်။ဒေါက်ဆန်းစုကြည်ဟာတနင်္ဂနွေနေ့မနက်ပိုင်းမှာရှမ်းပြည်နယ်သိန်းညီမြို့ကိုသွားရောက်ပြီးဒေသခံလူထုနဲ့တွေ့ဆုံပါတယ်။မြမဒီမိုကရေစီအရေးအပြောင်းလဲဟာတက်မတော်နယ်ပြည်သူတက်ညီလက်ညီပူးပေါင်းဆောင်ရွက်မှအောင်မြင်တိုးတက်မှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကသိန်းညီလူထုကိုအခုလိုပြောပါတယ်။
နိုင်ငံရေးအပြောင်းလဲတွေစီရင်ဖို့ဆိုတာကတက်မတော်ရဲ့ပါဝင်ပတ်သက်မှုဟာလိုအပ်တယ်လို့ဆိုချင်ပါတယ်။ဒါနဲ့ပြည်သူနဲ့တက်မတော်ဟာညီညီညွတ်ညွတ်နဲ့အများအကျိုးအတွက်လုပ်သွားမယ်ဆိုရင်ဒီနိုင်ငံဟာအချိန်ကာလတိုတိုအတွင်းမှာတိုးတက်နိုင်ပါတယ်
တိုင်းသာသွေးစည်းညီညွတ်မှုနဲ့လွတ်လပ်ရေးအရယူနိုင်ခဲ့တဲ့ပင်လုံစာချုပ်ကိုလက်မှတ်ထိုးတာမှာတိန်းနီစော်ပါလည်းပါဝင်ခဲ့တဲ့အကြောင်းနဲ့ဒေသခံလူထုအနေနဲ့လည်းအကြောက်တရားကင်းကြဖို့ဒေါက်ဆန်းစုကြည်ကတိုက်တွန်းခဲ့တယ်လို့ရုံးအဖွဲ့ဝင်ဦးခွန်သားမြင့်ကပြောပါတယ်
။အဓိကတော့တိန်းနီဆိုတာကအစဉ်လာရှိပါတယ်ပင်လုံစာချုပ်ကိုစပြီးအကောင့်ထဲပေါ်ကြတာတိန်းနီစော်ပါကြီးပါပါတယ်။ပါတော့ကြီးကောင်စုစိတ်ဓာတ်ပေါ့နော်ကြီးကောင်စုအခြေခံမှုကိုစထီထောင်ခဲ့တာပင်လုံမှာသိနေရဲ့ပါဝင်ပတ်သက်မှုတွေအများကြီးရှိပါတယ်။သိနေရနောက်ရှမ်းလည်းအများစုကရှမ်းပါ။ဒီချိန်ထိလည်းရှမ်းအများကြီးရှိပါတယ်။အဲ့ဒီဟာကိုပဲအဓိကထားပြောပါရစေ။နောက်အကြောက်တရားကိစ္စတွေပါလည်းပြောပါရစေ
။စနေနေ့ကမဲဆွယ်စည်းရုံးပွဲလုပ်ခဲ့တဲ့လာရှိုးဒေသခံတွေကတော့နိုင်ငံရေးစိတ်သက်တက်ကြွပြီးအကြောက်တရားကင်းသလောက်သိနေဒေသခံတွေကတော့အကြောက်တရားကြီးစိုးနေပုံရတယ်လို့လည်းဥက္ကဋ္ဌမြင့်ကပြောပါရစေ
။လူတွေရဲ့အခြေအနေစိတ်ဝင်စားမှုကလာရှိုးမြို့နာတဝိုက်ကတော့ကောင်းပါရစေ။ဒါပေမဲ့သိနေနယ်ကဒီပေါင်းများစွာဖိနှိပ်ခံရတာပေါ့နော်လူတွေအကြောက်တရားတော့တော်တော်ကြီးစိုးပါတယ်ကြီးစိုးတော့သိနေမှာကျွန်တော် NLD ဆိုရုံတော့မဖွင့်နိုင်သေးပါဘူးထိုင်ဖို့တော့မတင်နိုင်သေးပါဘူးမတင်နိုင်တော့သူတို့တိုးရတာလည်းခက်ပါတယ်နောက်အခုမှပြန်ပြီးတဲရမယ်ဆိုတော့ကြီးရွာလေးတွေကလူတွေအတိနဲပါသေးတယ်အမှလာမယ်ဆိုတော့ဒါကအမှအပြန်ခီးကြမှာပုံများပါတယ်အဲ့ကြမှာသစ်စင်ကြားနဲ့လာကြတာပေါ့လုံနိုင်ကြတာလည်းမဲပါသေးတယ်။မြို့ပေါ်ကပရိသတ်ကတော့ဒိန်းမြို့ပေါ်ကပရိသတ်ကတော့နားထောင်ကြတက်ကြွကြတာပေါ့။ပေါ်ပါပေးကြပေါ့။ဒါပေမဲ့ရွာတွေမှာတော့အကြောက်တရားတော်လွှမ်းနေတဲ့သဘောရှိပါတော်တော်လောက်အောင်ပေါ့
။ဒိန်းမြို့နယ်ကိုစားပြုအမျိုးသားလွတ်တော်အမတ်နေရာအတွက်ဝင်ရောက်ရွေးခံမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုစလဲဦးဆိုင်မြင့်မောင်ကိုလည်းလူထုနဲ့မိတ်ဆက်ခဲ့ပါတယ်။အချင်းကြနေဆဲဖြစ်တဲ့ဒိန်းညီ NLD ဥက္ကဋ္ဌဦးဆိုင်အောင်လှမိသားစုကိုလည်းဒီကနေ့ဒေါက်ဆန်းစုကြည်တွားရောက်တွေ့ဆုံခဲ့ပြီးလာရှိုးကနီးပညာတက္ကသိုလ်နဲ့လာရှိုးတက္ကသိုလ်ကကျောင်းသားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ
်။ဒီနေ့နဲ့ကျွန်တော်တို့လာရှိုးကနေမနေ့၈နာရီလောက်လာရှိုးနဲ့32မိုင်ခွေတဲ့ဒိန်းညီကိုတွားပါတယ်။ဒိန်းညီတွားပြီးတော့ဒိန်းညီကကျောင်းဆိုင်ကျောင်းဆိုတာဒိန်းညီကအထင်ကြီးကဘုန်းကြီးကျောင်းပါပဲ။အဲဒီမှာတွားပြီးတော့ကျောင်းနိုင်ဆရာတော်ကြီးနဲ့တန်ခါနာကဖွဲ့ဆရာတော်နောက်ထပ်လေးပါးကိုလူဝဲပစ္စည်းတွေနဲ့ဆက်ကပ်ပါတယ်ဆက်ကပ်ပြီးတော့ပြန်ထွက်မှာမြို့လူစုရဲ့တောင်းဆိုချက်အရဘုန်းကြီးကျောင်းဝါမှာကားလမ်းပေါ်မှာပဲမြို့လူစုက15မိနစ်လောက်ကြာပါတယ်အဲဒါစကားပြောရဲပေါ့ပြောပြီးတော့သိင္ကြီး NLD ဥက္ကဋ္ဌပေါ့အခုတော့ထောင်ထဲရောက်နေပါတယ်ဦးဆိုင်အောင်လာဆိုသူ့ရင်သွားပြီးတော့အဲ့သူမိသားစုအားပြီးစကားပြောပြီးတော့ကျွန်တော်တို့နေလေရပဲလာရှိုးပြန်ပါလာရှိုးမှာကိုထမင်းစားပြီးတော့လာရှိုးဒီကနေ့တက္ကသိုလ်ကလာရှိုးတက္ကသိုလ်ကကျောင်းသားတွေကလာကြောရာတို့ကာရောပြူရာတို့နောက်နှုတ်ဆက်တာတို့အဲ့ဒါတွေနဲ့တွေ့ပါတယ်တွေ့ပြီးတော့ကျော်လေးမျိုးမကွင်းတော့ပါစောင်းတော့အဲ့ဒါကိုကျန်ကုန်ပြန်ပါပ
ါရှမ်းပြည်နယ်ကလာရှိုးသိန်းနီကွန်းလုံမိုင်းရယ်နဲ့တန်ရမ်းမြို့နယ်တွေမှာဂျားပြတ်ရွေးကောက်ပွဲအတွက်အမျိုးသားလွှတ်တော်အမတ်နေရာ9နေရာလစ်လတ်တာမှာ NLD က9နေရာလုံးမှာဝင်ရောက်ရှင်ပြိုင်မှုရှိနေတာပါ။ဒေါက်ဆန်းစုကြည်ကတော့လာရှုနဲ့သိန်းညီမြို့တွေကိုပဲမဲဆွယ်ပွဲတွားရောက်နိုင်တာဖြစ်ပြီးချင်းနဲ့မြို့နယ်တွေကိုတော့သွားဖို့မရှိပါဘူး။ဒီကနေ့တနင်္ဂနွေနေ့ညနေပိုင်းမှာပဲရှမ်းပြည်နယ်ခီးစဉ်ကိုအဆုံးသတ်ပြီးရန်ကုန်ကိုပြန်ဖို့ရှိနေပါတယ်ရှင်။